နိုင်ငံတော်ရှုတ်ဝတ်ချက်ဥပဒေပုံမှန်3-1ကငယ်နဲ့ရန်ကုန်မြို့မှာတရားစွဲဆိုခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့အမှုကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကလွှဲပြောင်းယူသွားတာကြောင့်ဒီနေ့ရုံးချိန်မှာအမှုမကြားနာနိုင်ခဲ့ပါဘူး။နေပြည်တော်မှာတရားခွင်ကိုဒေါက်ဆန်းစုကြည်လူကိုယ်တိုင်လာမဲ့ကြားနာပွဲကိုလည်းတနင်္လာနေ့မေလ24ရက်နေ့မှာစတင်တော့မှာဖြစ်ပေမဲ့အခုချိန်ထိတော့ရှေ့နေနဲ့တွေ့ဆုံခွင့်တိုင်ပင်ခွင့်မရသေးပါဘူး။ဒီချိန်နေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ။
နိုင်ငံတော်လွှတ်ချက်အုပ်ရေပုံမှ3-1ကငယ်နဲ့ဒွန်ဆန်းစုကြည်ကိုရန်ကုန်မြို့မှာတရားစွဲဆိုထားတဲ့အမှုအတွက်ဒီနေ့ရန်ကုန်ရှိပိုင်းခရိုင်တရားရုံးမှာရုံးချိန်ရှိပေမဲ့လည်းဒီအမှုကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကတောင်းယူသွားတာကြောင့်ရှိပိုင်းခရိုင်တရားရုံးမှာအမှုမရှိတော့တဲ့အတွက်မကြားနာနိုင်ခဲ့ပါဘူးပြည်ထောင်စုတရားလွှတ်တော်ချုပ်ကအမှုကိုယူသွားတယ်ဆိုတာဘာအဓိပ္ပာယ်လဲဆိုတာအသေးအချာမပြောနိုင်ဘူးလို့ရန်ကုန်ကဒွန်ဆန်းစုကြည်ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေအဖွဲ့ကဒေါ်ဆန်းမာလာညွန့်ကပြောပါတယ
်ဒီနေ့ရုံးချိန်ရနေညီမဟိုအစ်စ်ပိုင်းခိုင်ကအမှုကိုပြည်အောင်သူတရားလွတ်တော်ကြီးယူသွားတယ်ဆိုတော့အမားတို့ရုံးချိန်မှာဘာမှမရှိဒီရုံးကအမှုမရှိတော့အမားတို့ရုံးချိန်မှာပြန်ချိန်ပေးပါအဲ့ဒီရုံးချိန်ကဟို NGO ရော Video Conferencing နဲ့အဲ့ဒီအစ်စ်ပိုင်းခိုင်တရားသူကြီးကပြောလာတယ်ပြောသူတို့တရားပြောတဲ့ Video Conferencing ကိုအစ်စ်ဆရာကအမားတို့ရုံးချိန်မှာလက်တော့အနေဖွင့်ကြအဲ့ဒီရဲ့စမိုင်းစဉ်ကောင်းပါလေပြီးတော့မှအဲ့ဒီနောက်ဆုံးဘာပြောစစ်လေးလဲလို့သူကဒေါက်ဆန်းစုကြည်ကိုမေးတဲ့အခါကျတော့မှ NDA 15ရောက်လုံးနဲ့တွေ့ဖြစ်ပါလေလို့သူကအဲ့လိုပြောတယ်။ပုံမှန်ဖြစ်မလဲဆိုတာတော့အမလည်းအဲ့ဒါတော့ပြောမပြောတော့မပြောတတ်ဘူး။သုံးရက်နေတိုင်းတော့တကူကူတော့ဟိုဟာဖြစ်မှာပေါ့ညီမ။ဒီကားထဲမှာတော့သူတို့ဘလို့စီစဉ်မယ်ဆိုတော့အမတို့မသိဘူး။သုံးရက်နေရုံးစိတ်ကတော့အမအခြေပိုင်းပြန်ရုံးကိုပဲသွားမယ်။ဒါပေမဲ့သူရုံးမှာတော့အမှုလည်းမရှိတဲ့အတွက်သူကတော့ဟိုစီစဉ်တဲ့ကိစ္စတော့အမတို့ပြောမယ်လို့ထင်ပါတယ်။
ဒေါက်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားမစ္စတာရှောင်းတန်နစီမှာတွေ့ရှိခဲ့ရတဲ့ဆက်ရွက်စတဲ့အနေနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ကိုနိုင်ငံတော်လှုပ်ဝက်ချက်အဥပဒေပုံမှ3-1ကငယ်နဲ့ရန်ကုန်မှာတရားစွဲထားတာပါ။ရန်ကုန်ကအမှုကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကလုတ်ပိုင်ခွင့်နဲ့တောင်းယူသွားတာကြောင့်နောက်ရုံးချင်းတွေကိုမူလစွဲဆိုထားတဲ့ဒီရန်ကုန်အရှိပိုင်းခရိုင်တရားရုံးမှာစစ်ဖြစ်မစစ်ဖြစ်ဆိုတာရှင်းရှင်းလင်းလင်းမသိရပါဘူး။စစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ1ရက်နေ့ကဒေါက်ဆန်းစုကြည်ကိုဖမ်းဆီးပြီးနေပြည်တော်နဲ့ရန်ကုန်မှာစုစုပေါင်းအမှုပေါင်း9ခုနဲ့တရားစွဲထားတာပါ။နေပြည်တော်မှာပုံမှန် 5 ခုနဲ့အမှုက6ခု၊နောက်ရန်ကုန်မြို့မှာတော့ပုံမှန် 1 ခုနဲ့အမှု1ခု၊စုစုပေါင်းအမှု9ခုရင်ဆိုင်နေရတဲ့ဒေါက်ဆန်းစုကြည်ဟာအခုချိန်ထိသူ့ရဲ့ရှေ့နေတွေနဲ့တွေ့ဆုံဆွေးနွေးခွင့်မရသေးပါဘူး။နေပြည်တော်ကအမှုတမှုကတော့သမရဦးဝင်းမြင့်၊နောက်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့နဲ့အမှုတွေတရွေတွေဖြစ်ပါတယ်။သူတို့အားလုံးအကျိုးဆောင်ရှေ့နေတွေနဲ့တွေ့ဆုံခွင့်မရကြသေးပါဘူး။နေပြည်တော်ကဒေါက်ဆန်းစုကြည်ကိုအကြေကျုပ်ချထားတဲ့သူ့နေအိမ်ရှေ့နားမှာအထူးတရားရုံးတစ်ခုလုပ်ပြီးမေလ24ရက်ရုံးချိန်ကျရင်အွန်လိုင်းကမဟုတ်ဘဲနဲ့လူကိုယ်တိုင်လာရောက်ကြားနာဖို့တရားသူကြီးကညွှန်ကြားထားပါတယ်။တနင်္လာနေ့ရုံးချိန်ကိုရှေ့နေတစ်ဖွဲ့လုံးတက်ဖို့စီစဉ်ထားတာနဲ့ပတ်သက်လို့ဒီရှေ့နေဖွဲ့ထဲမှာပါတဲ့ဒေါ်မင်းမင်းဆိုကအခုလိုပြောပါတယ်
။ပုံမှန်ဆိုရင်တော့ကျမတို့အခုဒီပါဝါတင်ထားတဲ့ရှေ့နေတွေအကုန်လုံးကဝင်လို့ရပါပြီချင်းအခုတော့ဆက်ဆက်ကျမတို့သွားကြမှာကတော့တမရဲ့ဆောက်ခက်မောင်စော်ရဲ့အဲရန်ကုန်မှာရန်ကုန်ရှေ့နေဖြစ်တဲ့ကျောက်ကြီးဝင်းနဲ့ကျမတို့ဆမ်းမလာညွန်အပြင်ကိုကျမတို့နေပြီးတော့မှရှိရဲဦးတက်မောင်ဆိုတဲ့ရှေ့နေကျမတို့၅ဦးကတော့သွားမှာပါရှင်။တခြားအမှုတွေနဲ့တော့မတူဘူးပေါ့နော်ကျမတို့ကဒီအခုအနေထားမှာဆိုရင်ဘယ်လိုစိန်ခေါ်မှုတွေ့ရလဲဆိုတော့ကျမတို့ဒီအမှုတိုင်းဆဲတဲ့အခါမှာဘယ်လိုခုခံမလဲဆိုတော့ခုခံချေပိုင်ရန်ကြောင်ဆဲတဲ့အခါမှာကျမတို့အခက်အခဲရှိတာပါချင်းဒါပေမဲ့တွေ့ရပြီဆိုတဲ့အခါမှာတော့ဒါသမျိုးပြောင်းသွားမှာပေါ့နော်အခုလောလောဆယ်ဆယ်မှာကျမတို့လမ်းကြောင်ဆဲဖို့အတွက်ကတော့တော်တော်လေးခက်ခွဲရှိပါတယ
်ဒေါက်ဆန်းစုကြည်ကိုစုစုပါအမှုခုနှစ်မှုဆွဲဆိုထားပေမဲ့အမှုတွေကိုစတင်စစ်ဆေးတာမရှိသေးတဲ့အပေါ်မှာဒေါက်ဆန်းစုကြည်ကမေးခွန်းထုတ်ထားပါတယ်တနင်္လာနေ့ရုံးချင်းကြရင်အမှုတွေကိုစတင်စစ်ဆေးမလားဆိုတာကိုမပြောနိုင်သေးဘူးလို့အမှုလိုက်ရှင်းတွေကပြောပါတယ်။ဒေါက်ဆန်းစုကြည်ဟာပို့ကုံသွင်းကုံဥပဒေပုံမှ8ဆက်သွယ်ရေးဥပဒေပုံမှ69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါခွေနိုင်ငံတော်ကြီးကြီးပြက်အောင်လှုံ့ဆော်မှုဥပဒေပုံမှ114ခါကြီးအပြင်တဘာဝဘေးအန္တရာယ်ထိန်းသိမ်းကာကွယ်ရေးဥပဒေပုံမှ25နဲ့အမှုက2မှုစုစုပေါင်းနေပြည်တော်မှာတင်အမှု6မှုနဲ့ဒေါက်ဆန်းစုကြည်တရားရင်ဆိုင်နေရတာပါနိုင်ငံတော်ကြီးကြီးပြက်အောင်လှုံ့မှုဥပဒေပုံမှ114ခါကြီးနဲ့အမှုမှာဒေါက်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကအမှုတရွဲတဲ့ဖြစ်ပါရဲ့ရှင်
မခင်ပြေပြပြတော့တာဖြစ်ပါတယ်